ဥရောပသုံးနိုင်ငံခီးစဉ်အတွက်ဘယ်ဂျီယံနိုင်ငံဘရာဇီးလ်မြို့ကိုမနေ့ကရောက်သွားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂအဖွဲ့အကြီးအကဲတွေအပြင်ဘယ်ဂျီယံဘီရင်ဖိလစ်ဖန်နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်မကြသေးခင်ရပိုင်အတွင်းကပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ကလည်းဥရောပတိုက်အတွင်းကရေးပါတဲ့နိုင်ငံတွေဖြစ်တဲ့ဩစတြီးယားနဲ့ဂျာမနီနိုင်ငံတွေကိုသွားရောက်ခဲ့တာကြောင့်မြန်မာဆိုရဟာဥရောပနိုင်ငံတွေနဲ့ပိုးပြီးနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနိုင်ဖို့ရတယ်လို့လည်းမြန်မာရေးလက်လာသူတွေကသုံးသပ်ပြောဆိုကြပါတယ်အပြည့်အစုံကိုတော့ကိုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင
်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်အီတလီနဲ့ဗြိတိန်သုံးနိုင်ငံခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်နဲ့ဘရပ်ဆဲလ်စ်မြို့ကိုမေလ၁ရက်နေ့ကရောက်ရှိသွားတာပါ ဒေါအောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့ဘရပ်ဆဲလ်စ်မြို့မှာဒီကနေ့မေလ၂ရက်နေ့မှာတွေ့ဆုံပြီးဒေသစံတော်ချိန်နေ့လယ်၂နာရီခွဲမှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမယ်လို့ဖက်ဒရီကာမိုဂါရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်က VOA ကိုအတိအပြုပြောဆိုပါရယ်ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယံနိုင်ငံမှာရှိနေစဉ်အတွင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင်တခြား EU တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ဘယ်လ်ဂျီယံဘီရင်ဖိလစ်ပန်နဲ့လည်းဒီကနေ့တွေ့ဆုံမှာဖြစ်ပါရယ်မေလ3ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာအီတလီနိုင်ငံကိုခီးဆက်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်အီတလီအထက်လွှတ်တော်မှာအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်အဖွဲ့မင်းငွန်းပြောကြားမယ်လို့သိရပါတယ်2013ခုနှစ်တုန်းကလည်းဒေါအောင်ဆန်းစုကြည်အီတလီနိုင်ငံကိုတစ်ခေါက်ရောက်သွားခဲ့ပူပါတယ်အဲဒီတုန်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုံတူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်အခုခေတ်စဉ်အတွင်းမှာတော့ဗာတီကန်နန်းတော်မှာပိုပ်ဟန်မင်းကြီးဖရန်စစ်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အတိမပြုတ်နိုင်သေးပါဘူးဒေါအောင်ဆန်းစုကြည်ဟာအီတလီကမှတဆင့်မေလ၄ရက်နေ့မှာဗြိတိန်ကိုသွားရောက်မှာဖြစ်ပါတယ်ဒါဟာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဗြိတိန်နိုင်ငံကိုဒုတိယအကြိမ်မြောက်သွားရောက်ခြင်းဖြစ်ပါတယ်အဲ့ဒီမတိုင်ခင်တုန်းကတော့ NLD ပါတီခေါင်းဆောင်အဖြစ်နဲ့ဗြိတိန်ကိုတကြိမ်သွားရောက်ခဲ့ပူပါတယ်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဩစတြီးယားနဲ့ဂျာမနီနှစ်နိုင်ငံခီးစဉ်အပြီးရပိုင်းအတွင်းမှာပဲဒေါအောင်ဆန်းစုကြည်ဥရောပသုံးနိုင်ငံတရားဝင်ခီးစဉ်အဖြစ်ရောက်ရှိလာတဲ့အတွက်အရင်သမ္မတဘာရက်အိုဘားမားအစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုနဲ့ပိုပြီးနှိစက်တဲ့ဆက်ဆံရေးရှိခဲ့တဲ့မြန်မာနိုင်ငံဟာအခုသမ္မတဒေါ်နယ်ထရန့်အစိုးရတက်လာပြီးတဲ့နောက်ဥရောပနိုင်ငံတွေနဲ့ပုံမနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနေပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ်
။အမေရိကန်မှာဒီနောက်ကတော့အမေရိကန်သမ္မတအိုဘားမားတို့ကတော့တမျိုးအခုကဒေါ်နယ်ထရန့်တက်လာတယ်ကျွန်တော်တို့အမေရိကန် policy တွေတော်တော်လေးပြောင်းပုံနာတွေလည်းရှိတယ်။အဲ့တော့ဒီဥရောပတိုင်းမှာကျွန်တော်လည်းအခုဥရောပတိုင်းမှာလည်းပြောင်းလဲတွေကတော်တော်လေးများနေတယ်။အခုပမာပြည်ကလည်းဥရောပတိုင်းနဲ့ဆက်သွယ်ပုံစံရတယ်။အဲ့ဒါကတော့အမှန်ပဲ။နောက်ဒေါ်စုနဲ့အဘိုးချုပ်မင်းမေအောင်နိုင်ကြတယ်မှာလည်းဆက်ဆံရေးကတော်တော်လေးကောင်းကြပုံရပါတယ်။သူတို့မျိုးတပ်ပုံတွေပါကြီးရတာတွေပါဆိုတော့အဲ့ဒါတွေကကျွန်တော်အမြင်ပြောရမယ်ဆိုတော့အစိုးရတွေကသူတို့ဥရောပနိုင်ငံတွေကိုသွားလဲလက်ပတ်ပုခီးတွေကိုကြိုတင်မိမြင်ချင်းချင်းထားစီရသလားလို့တော့တွေးစီရရှိနေပါတယ်ကျွန်တော်ကဒီသွားမယ်ကျမကပဲသွားမယ်ဆိုတာဒီအဲ့လိုတော့ရှိနေပါတယ
်ဥရောပနိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုအနေနဲ့ဘလို့ရက်တီပါဝင်တဲ့နဲ့ဆိုတဲ့တင်နှမ်းမျိုးမြန်မာစစ်တပ်ကိုပေးဖို့ဆန္ဒရှိနေပုံရတယ်လို့လည်းကတိကဟောင်းဥက္ကမောင်စောကသုံးသပ်ပါတယ
်ဒီဥရောပနိုင်ငံတွေကအများဆုံးစိတ်ဝင်စားနေတာကဗမာစစ်တပ်ကိုသူတို့ကဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုကဘယ်လိုနေရာထိုင်ရလဲဘယ်လိုလုပ်တင်နေဆိုတာတွေကိုအကြံပေးချင်ပုံရတယ်အဲ့တော့အဲ့လိုရှိလို့ရှိရင်လည်းသွားပြီးအကြံပေးအဲ့လိုအကြံပေးရပေးချင်ပုံရလို့ရှိရင်အကောင်းဆုံးကတော့ဒီစစ်တပ်ကအကြီးဆုံးလူကိုနဲ့ထိပ်ပန်းလူတွေကိုပိတ်ခေါ်ပြီးတော့အသာကြီးဆွေးနွေးရင်းနဲ့အကုန်လုံးလိုက်ပြသွားတာကပို့ပြီးတော့ထိရောက်မယ်လို့သူတို့မြင်ပုံရတယ်လေ
ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ဆိုင်တဲ့ကိစ္စတွေအတွက်ဥရောပခေါင်းဆောင်တွေကိုရှင်းပြဖို့ဆိုတဲ့ရည်ရွယ်ချက်လဲပါကောင်းပါလိုက်တယ်လို့ကတိခဟောင်းဥက္ကမောင်စောကသုံးသပ်ပါတယ
်ဒေါ်အောင်ဆန်းစုကြည်လာတာကတော့ရခိုင်ပြည်မြောက်ဖက်နယ်စပ်မှာဖြစ်နေကိစ္စတွေနဲ့ပတ်သက်ပြီးတော့တရင်အမားတွေပဲနိုင်ငံခြားအရာနေပြီးတရင်အမှန်တွေနိုင်ငံခြားနဲ့မရရဘူးမရကြဘူးဆိုတော့သူတို့ပမာဟိုပမာဒီဘက်ဖြစ်ပုံချနောက်ဆုံးမိတော့စုရောင်ဖြစ်ပုံချတဲ့တရင်နဲ့ထွက်နေတာအများကြီးရှိမှာပါအဲ့ဒါခင်ဗျားတို့လည်းကြားပြီးဖြစ်မှာပါအဲ့ဒီကိစ္စတွေလည်းပါကောင်းပါမယ်သူ့ကိုမင်းတော့သူတရိပ်ဖြစ်ရှင်းမနေမှာချင်ပါလေ။သူကမဆိုင်ရင်တော့မှသူ့ကိုဆပြီးတော့ဆွပြီးမင်းမဲ့လူတွေရရှိမှာပါ။သူ့ကိုမင်းရင်တော့သူကောင်းကောင်းမွန်မွန်ပြီးလည်းပြန်ဖြစ်ရှင်းမှာပါ။အားလုံးနားလည်ပါတော့။ကျွန်တော်ကလည်းမေးပါစီပဲဆွတောင်းနေမေးလို့ရှိရင်အဲ့ဒါကျွန်တော်ရှုပ်နေတယ်လေလိပ်ပတ်လည်းအောင်သူရှင်းပြပါလိမ့်မယ်။
ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆိုဆိုချက်တွေကြောင့်တရားလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကိုဆီလွတ်ဖို့ EU ကအဆိုပြုထားတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကလည်းအဲ့ဒီလိုဆီလွတ်မဲ့ကိစ္စကိုထောက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပါတယ်ခင်ဗျာ